ဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုကိုနိုဟာဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေပြီးခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံတာအပြင်ရိုဟင်ဂျာအရေးဂျပန်အစိုးရရဲ့စိုးရိမ်မှုတွေကိုလည်းတင်ပြဆွေးနွေးသွားမယ့်အကြောင်းဂျပန်အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးကြိုတိုသတင်းမှာဖော်ပြထားပါတယ်။နိုင်ငံရေးဝန်ကြီးအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်မယ့်ဒီခီးစဉ်အတွင်းဝန်ကြီးကိုနိုဟာဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရိုဟင်ဂျာဒုက္ခသည်တွေအတွက်တည်ဆောက်နေတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံသွားရတယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံပေါ်ဆွဆွဲပြောဆိုနေတာပါဒါပေမဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအလားအလာတွေကြောင့်ဂျပန်အစိုးရအနေနဲ့မြန်မာနဲ့ဆက်ဆံရေးမပြေမလည်ဖြစ်မှာကိုတော့မလိုလားဘူးလို့ဆိုပါတယ်မြန်မာနဲ့နိုင်ငံတကာအတိုင်းအဝိုင်းကြားဂျပန်အနေနဲ့အကြောင်းဆောင်ရွက်ပေးတဲ့အခန်းကပါဝင်နိုင်မလားဆိုတာကိုဝန်ကြီးကွန်နိုကအခီးစဉ်အတွင်းကြိုးပမ်းသွားမှာဖြစ်ပါတယ်ဇန်နဝါရီလလယ်လောက်မှာတွားရောက်မဲ့ခီးစဉ်အတွင်းနေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ပြည်ပခပြည်လယ်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းတိုက်တွန်းပြောဆိုတာအပြင်အကူအညီထောက်ပံ့နေလိုအပ်နေတဲ့ရခိုင်ပြည်နယ်ကဘေးဒုက္ခရောက်နေသူတွေအတွက်ဂျပန်အစိုးရကအကူအညီပေးဖို့အစဉ်နှင့်ရှိကြောင်းပြောကြားသွားမယ်လို့ဆိုပါတယ်။ဒါအပြင်စက်တင်ဘာလအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်လိုက်တဲ့မြောက်ကိုရီးယားဆိုင်ရာဆုံးဖြတ်ချက်ကိုမြန်မာနိုင်ငံအနေနဲ့မပြတ်မကွက်လိုက်နာဆောင်ရွက်ဖို့လဲဝန်ကြီးကွန်တို့ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းသွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားက6ကြိမ်မြောက်နျူကလ িয়ার ဆန်တပ်ဖောက်ခွဲတာကိုလက်တုံပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်တဲ့ဆုံးဖြတ်ချက်ထဲမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားအလုပ်သမားတွေကိုလက်မခံရေးလဲပါဝင်ပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးရှိနေသလိုစီးပွားရေးအရလည်းအပြန်အလှန်ဆက်ဆံမှုရှိနေတာဖြစ်ပါတယ်။